ရာစုဆိုရဝန်ကြီးဌာနတစ်ခုကညွှန်ကြားရေးမှူးချုပ်တယောက်ကိုတောင်းခံရထုတ်ပြန်လိုက်တဲ့အကြောင်းတမန်လက်မှတ်ရေးထိုးပြီးတော့ဇန်နဝါရီလ14ရက်နေ့ကထုတ်ပြန်တဲ့အမိန့်တစ်ခုမှာဖော်ပြထားပါတယ်။ညွှန်ကြားရေးမှူးချုပ်အဆင့်တာဝန်ရှိသူတယောက်ကိုရာထူးကနေထုတ်ပြန်လိုက်တယ်ဆိုတာလက်ရှိဆိုရလက်ထက်မှာဒါကပထမဆုံးအကြိမ်ဖြစ်ပါတယ်။ဘလို့အကြောင်းပြချက်နဲ့ရာထူးကနေထုတ်ပြန်တဲ့အထိဖြစ်ခဲ့ရပါလဲ။ဆက်တင်ပြီးနေထားတဲ့ view ရင်းမြန်မာပိုင်းသတင်းတော့မနေ့ခါကရန်ကုန်မြို့ကနေသတင်းပို့ထားပါတယ်ရှင်။
အခုရာထူးကထုတ်ပယ်ခံရသူဟာစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနကုန်သွယ်ရေးဦးစီးဌာနကညွှန်ကြားမှုချုပ်ဥယျာဉ်လိုက်ထုံးမဲ့ဖြစ်ပါတယ်။အရေးကြီးကုန်ပစ္စည်းလိုင်စင်တွေပေးတာမှာအစင်းစင်စစ်ဆေးရမယ်ပေါ်အားနည်းချက်တွေရှိခဲ့လို့အခုလိုထုတ်ပယ်လိုက်တာဖြစ်တဲ့အကြောင်းစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်လင်းက VOE ကိုပြောပါတယ်
။ဆော်ဒီနော်ဟောပါပဲကျောင်းစီးပွားရေးဥယျာဉ်ပါလို့ဆိုရင်ကုန်သွယ်ရေးမှာကုန်သွယ်ရေးဦးစီးဌာနကတော့ဒီရောဖို့ဘုံဘုံနဲ့ဆက်ပြီးတော့အဲဒီမျိုးသမ်းပြီးထုတ်ပြီးရပါဆောထုတ်ပြီးရင်တော့ဒါခုရေးပြီးတဲ့ကုန်ပစ္စည်းရှိရှိဒီလိုကုန်ပစ္စည်းရှိတာကြာရေးပြီးတဲ့ကုန်ပစ္စည်းပေါ်မှာတော့ကျွန်တော်ပြောရဲစဉ်းစားကြည့်နေတယ်ဆောင်ရရပါစဉ်းစားဆောင်ရရတယ်ဘယ်လိုလဲအဲဒီစဉ်းစားကြည့်ကြည့်ဆောင်တဲ့နေရာမှာအားနည်းတဲ့ training တွေရှိနေဆိုတော့အဲဒီပုံမှာတော့ဒါဒီစီးပွားမှာဒါစီးကြည့်စီးကြည့်ရတာဒီစီးကြည့်ကြည့်ဆောင်လို့ဒီလိုရေးတဲ့ပုံလာ
ပါ။ဘာသာကလည်းခုတည်းကြီးရတာရှိရှိရှိရှိနေရတာထောင်းတာဖြစ်ပါလေ
။အရင်ကြီးကုန်ပစ္စည်းဆိုတာကကြောက်စင်ကြောစိတ်ငယ်များအချောတွေမော်တော်ကားတင်သွင်းတာအပြင်စီကရက်အရက်စတဲ့ကုန်တွေကိုအရင်ကြီးကုန်ပစ္စည်းလို့သတ်မှတ်ထားတာပါ။အခုလိုထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးအာဂိလိုက်စားမှုတိုက်ချိန်ကော်မရှင်ဘက်မှတော့တိုင်ကြားထားတာစစ်ဆေးမင်းမြန်းနေရတာမရှိဘူးလို့အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပြန်ကြားရေးတာဝန်ခံဦးကျော်စိုးက VOE ကိုပြောပါတယ
်။ရရှိပါဦးခင်ဗျာ။ဒါနဲ့ပတ်သက်ပြီးတော့ထုတ်ပြန်ရပါခင်ဗျာ။ဟောဟောထုတ်ပြန်ချင်ရင်ဟောဦးရမယ်။ဦးရမယ်ဘယ်လား။အဲဒီနဲ့ပတ်သက်ပြီးတော့ပါမတော့မရှိပါဘူးခင်ဗျာ။ကော်မရှင်ကြီးတဲ့ဟုတ်ကဲ့ပါဟုတ်ကဲ့။ရတော့တော့ကျွန်တော်အနေနဲ့ဒါနဲ့ပါမတော့မရှိပါဘူးခင်ဗျာ။ပြောလို့လည်းပါမရှိပါဘူးနော်။ဟုတ်ကဲ့ပါခင်ဗျာ
။ထုတ်ပယ်ခံရမှုကလိုင်စင်ပေးရရင်းနဲ့ပတ်သက်တယ်လို့ဝန်ကြီးဌာနဘက်ကဆိုပေမဲ့ဘလောက်ထိစစ်ဆေးမှုပေါ်ရောခဲ့လဲစစ်ဆေးမှုအားနည်းခဲ့တာကြောင့်ဘလို့အကျိုးဆက်တွေဖြစ်တယ်လဲဆိုတာကိုတော့ဝန်ကြီးဌာနဘက်ကတိတိကျကျမဖြေကြားခဲ့သလိုနောက်ဆက်တဲ့အခြားဝန်ထမ်းတွေကပါစစ်ဆေးမင်းမြန်းနေရမျိုးရှိမရှိဆိုတာကိုလည်းဝန်ကြီးဌာနဘက်ကဖြေဆိုခြင်းမရှိခဲ့ပါဘူးဖွဲ့စည်းပုံအခြေခံဥပဒေပုံမှန်208နဲ့နိုင်ငံဝန်ထမ်းဥပဒေပုံမှန်6ပါပြဋ္ဌာန်းချက်နဲ့အညီနိုင်ငံတော်သမ္မတအမိန့်နဲ့ရာထူးကထုတ်ပယ်လိုက်တာဖြစ်ပြီးအခုထုတ်ပယ်ခံရသူဟာအရင်နယ်စပ်ကုန်သွယ်ရေးဌာနမှလည်းတာဝန်ယူခဲ့ပူးသူတဦးဖြစ်ပါရဲ့ရှင်။